ခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာမှာဝါဒဖြန့်ချိမှုအားပြိုင်နေတဲ့အတွက်အမှန်တရားပေါ်ထွက်အောင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်း88မျိုးဆက်ငင်းကြင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းကတာဝန်ရှိသူအထူးဖြစ်တဲ့ကိုမင်းကိုနိုင်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ
်ဝါဒဖြန့်ချိမှုအားပြိုင်မှုမှာအမှန်တရားအောင်ပွဲဆောင်လုပ်ဖို့လိုပါကျွန်တော်တို့ဘာသာစကားအရလို့ရနိုင်ငံတကာဖတ်နိုင်တဲ့ RP ဘာသာစကားပေါ်အင်္ဂလိပ်ပြောကြတယ်ကျွန်တော်တို့ဥရောပအတိုင်းကြီးရဲ့သုဘာသာစကားတွေနဲ့ပေါ့ကျွန်တော်တို့ကအားလုံးသူကြီးတဲ့ရေးကြီးတဲ့ခုခံချင်းပါချက်အမှန်တရားဘက်ကရပ်တည်လျှောက်လက်ချက်တွေကိုသင်နိုင်ရမယ်ကြာအခုဖြစ်နေတာကတကယ်ကိုစနစ်ကျနာတဲ့ဘူဟာကြီးတစ်ခုလုံးနဲ့ကျွန်တော်တို့မတုံ့ပြန်နိုင်ကြဘူးတူးချင်းထူးချက်ဖို့နဲ့ full force မှာပြေးနေကြတယ်အဲ့ဒါတွေကကျတော့ဟိုမကောင်းလားဆိုတော့ကောင်းတယ်ဒါပေမဲ့အဲ့ဒါတွေအလုံးပေါင်းပြီးတော့ခိုင်မာပြီးအားကောင်းတဲ့အကောင်းရှင်းနိုင်လို့ဖြစ်ရတယ်အဲ့ဒါတွေကအဲ့မှန်တွေကိုရှင်းပြနိုင်ရမယ်ဒေတာတွေကိုထုတ်ပြနိုင်ရမယ်သုံးသပ်ချက်မှန်မှန်တန်တန်ပြနိုင်ရမယ်ပြီးတော့မှရည်ရွယ်ချက်ကောင်းကောင်းနဲ့ပြုစားတဲ့နည်းကိုကြားနေတော့အဲ့ဒါကျွန်တော်အရေးကြီးတယ်လို့အောက်လေပြန်ကြားရေးပေါ့တတိယနဲ့ပြန်ကြားရေးကဒီချက်ပို့ပြီးတော့အားလဲဆိုင်ရမယ်ဒါဒီနေ့ဟာဝါဒဖြန့်ချိမှုအားပြိုင်နေရတာဖြစ်က
တစ်ဖက်မှာမလို့အမုန်းတရားတွေတိုးပွားအောင်တွေးတိုးလုံဆော်မှုတွေရှိနေတယ်ဆိုတာကိုလည်းကိုမင်းကိုနိုင်ကထောက်ပြပြောဆိုခဲ့ပါတယ
်အပုံသက်ပြစ်အကုန်မောင်းထုတ်ပြစ်ဆိုတာမျိုးဟာလက်တွေ့မှာဘယ်လိုမှလုံးလို့မရနိုင်မှန်းသိပါလျက်နဲ့တမင်တက်တက်ပေးနေတဲ့အဆန်တွေလို့ကျွန်တော်နားလေတယ်။ဘာဖြစ်လို့လဲဆိုတာကျွန်တော်တို့ကအထိုက်အလျောက်အကန့်အသတ်တွေကိုကျွန်တော်တို့ကသဘောတူရမယ်ခွင့်ပြုရမယ်။အဲ့ဒီဟာဟာဟိုစနစ်တကျရှိရမယ်ဥပဒေနဲ့အညီဖြစ်ရမယ်ဒါပဲ။ပြီးတော့ရှင်ကြံတဲ့ဟာတွေတော့ကျွန်တော်တို့ကရှင်းရမယ်။ရှင်းနေဆိုတဲ့နေရာမှာလည်းဥပဒေနဲ့အညီပဲ။နိုင်ငံတကာကနေပြီးတော့ဘာပဲဖြစ်ဖြစ်ပုံရင်ကျသွားတဲ့ရှင်းနေမှုမျိုးဖြစ်ရမယ်။ဒါကကျွန်တော်ပြဿနာထဲမှာပါဝင်နေတဲ့အစိတ်ပိုင်းတွေကိုပြောတာနော်။အကျန်းဖက်သမားတို့တော့ဒါရှင်းတယ်။အကြမ်းဖက်သမားတို့တော့ဘယ်လိုရှင်းရမလဲဆိုတော့တမနာကလည်းဒါဆုံးဖြတ်ပြီးသွားပြီ။အဲ့လိုတော့ရှိတာပေါ့နော်
။စကံပြင်းနေအတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်ပကတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြပြီးစောင်းနေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့ဒေသခံတွေအတွက်88မျိုးဆက်ငင်းချမ်းရင်းနဲ့ပွလင်းလူအဖွဲ့အစည်းကမနီလာတိတ်နဲ့မမီမီတို့ဥဆောင်ပြီးဘူတိတော်မြို့နယ်အတွင်းကကျေးရွာတချို့မှာစာနာရိတ်ခါတွေတွားရောက်လှူဒန်းခဲ့ကြပါလေ။မောင်တော်မြို့ကတူဖြစ်တဲ့ဥဆန်ရွှေကတော့အခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြုလာနေပြီလို့ပြောပါတယ်
။ချင်းကတော့အရင်နဲ့ပိုင်းတော့ကျေရင်ပါပဲ။ချင်းကတော့တော့အမျိုးသမီးလောက်ပေးတော့တာပါ။ကြောက်ကြရတော့တိတ်မပြောတော့ပြန်လိုက်လို့လည်းပြန်ရပါဘူး။ဒါတိုင်းရတယ်ပါပဲ
။ခိုင်းနေပြောလား
။ဟုတ်တယ်ပါပြောရခိုင်းရအခိုင်းရ။အပြင်ကနေကတော့တော့တော့သူတွေစဉ်းစားလို့ရှိနေတော့ရတာပေါ့ပြမလာဘူးခင်ဗျ။ဆို
တော့ဥဆန်ရွှေဟိုတမတော်ကလည်းမနေ့ကသူသတင်းထုတ်ပြန်တယ်လေ။ဟိုတချို့ဟိုဘူတိတော်ဘက်မှာအာနေရပြန်တဲ့လူတွေပြန်နေကြပြီဆိုတော့ဒါသူတို့ပြောတာအမှန်တယ်ဆိုတဲ့သဘောလားခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့မှန်ပါတယ်
။ဆိုတော့အခုအဲ့ဒါဆိုလို့ရှိရင်ဟိုမြို့ကအခုဘလို့အနေထားရှိသလဲဟိုပုံမှန်လဲပတ်တယ်ဆိုတာကတော့နည်းနည်းအလံဝေးဦးမှာပါဒါပေမဲ့အခုအရင်တော့ကနဲ့စာရင်အခုတချို့ပြန်လာကြပြီဆိုတော့ဘလို့အနေထားမိမရောက်သွားပြီလဲခင်ဗျာပြန်လာတဲ့လူတွေရှိတယ်ပါညာဆိုတော့
ရတော့အရင်တော့ဘလို့ညောင်းနေနည်းနည်းတော့ဒီအဲ့ဝင်တာပေါ့ဗျာဒီအရှင်နေရတယ်ဒါပေမဲ့ပုံမှန်တော့နည်းနည်းကြောင်းနေတယ်မယ်ပုံမှန်ဖြစ်ဖြစ်တော့
ဘလို့များရှိပါတယ်ဟိုအကူညီပေးအခြေအနေတွေစာဝန်တွေအခြေအနေတွေဒေသခံတွေအတွက်
ဟုတ်ကဲ့မြေကြီးကလည်းအရှင်ကြီးပါလေအေးလားနိုင်ငံကတော့ပြောတယ်အလုပ်တကြပေါ့နော်ဆရာဒီနေ့ပုဒ်ကြီးပြန်ဒီတော့ဒီမြေကကကျွန်တော်ဒီအကူအညီပေးလို့မရှိဘူးလေမြေကနေရတယ်ဒီမှာဒီလိုကနေမှတောင်းရတောင်းရတယ်ဒီရှိရပေါ့ဒီလိုနဲ့ပူပေါင်းရောမှာအဲ့လိုအရှင်ကြီးပါ
တချင်ထဲမှာပဲဘူတိတော်မြို့နယ်အတွင်းမှာရှိတဲ့ဟိန္ဒူဘာသာဝင်80လောက်လိုက်ပါလာတဲ့ဘတ်စကားတစီလမ်းချော်တိတ်မောက်သွားခဲ့တဲ့အတွက်အနည်းဆုံး15ဦးလောက်ထိခိုက်ဒဏ်ရာရသွားတယ်လို့အဲ့ဒီဒေသမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ကိုထက်အောင်လင်းကပြောပါတယ
်ဘူတိတော်အဝင်ဟောသူတို့ကအဲသူတို့ဒီနေနေအပြည့်ကိတဲ့ကအလားလမ်းမှာစိုက်ပါတာလမ်းချော်ရထူချာဟိန္ဒူဘာသာဝင်တွေအကြမ်းမဖြစ်တာလားငန်းနိုင်ငံနိုင်ခွဲချာပေါ့နော်စနေနေ့နေ့ပါဖြစ်တာဟုတ်ဆရာရနဲ့အထက်တက်တဲ့ရောက်ပါဆရာနဲ့အထက်ပေါ့နော
်သူတို့အနေနဲ့ကျွရတွေကနေဘူတိတော်မှာဖွင့်ထားတဲ့ကေဇေးစခန်းကိုအလားလမ်းခုလတ်မှာဘတ်စကားတိတ်မောက်သွားခဲ့တာဖြစ်ပါတယ်တနေ့ကုန်အစားမစားပဲကားစီလာခဲ့ကြရတဲ့အဲ့ဒီလူတွေအတွက်စားစရာနဲ့တခြားနေရာထိုင်ခင်းနေစီစဉ်ပေးခဲ့ကြောင်းလဲကိုထက်အောင်လင်းကပြောပါတယ်ခင်ဗျာ